အင်ဒိုနီးရှားသမ္မတရွေးကောက်ပွဲကို2024ခုနှစ်မှာကျင်းပဖို့ရှိနေတာကနေရွှေ့ဆိုင်းနိုင်တဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေထွက်လာပြီးနောက်တနင်္လာနေ့မှာနိုင်ငံတော်အကြောင်းသားထောင်ချီဆန္ဒပြကြပါတယ်ရွေးကောက်ပွဲကိုဆိုင်းငံ့လိုက်ရင်သမ္မတဂျိုကိုဝီဒိုတိုအနေနဲ့ရာထူးတက်တန်29ကျော်လွန်ပြီးဆက်လက်တာဝန်ယူသွားနိုင်မှာဖြစ်တယ်လို့ចောင်းသားတွေကပြောပါတယ
်။ကန်စားရံအဒေဆူဆူကမီလိုနီမိုဒီ
2024အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်းမယ်လို့ကြားပါတယ်။အစိုးရဘာတွေလုပ်နေတာလဲလို့ဆန္ဒပြចောင်းသားတူကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဝီဒိုတိုကတော့ကောလာဟလတွေကိုညင်းပါတယ်ဂျကာတာကလွတ်တော်အဆောင်ရှင်မှာတော့ရဲတပ်ဖွဲ့ကမျက်ရည်ယိုဘုံတွေနဲ့မိသက်ပိုက်တွေတုံးပြီးဆန္ဒပြပွဲကိုအဆုံးသတ်ဖို့ကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းနိုင်ငံရေးသမားတချို့ကတော့သမ္မတဝီဒိုဒိုရာထူးတက်တန်တိုးရိပ်ကိုထောက်ခံတဲ့သဘောထားတွေရှိနေတယ်လို့လည်းပြောကြပါတယ်။ COVID-19 ကပ်ဘေးရောဂါကြောင့်အထိနာခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်ကုစားရေးသမ္မတအနေနဲ့အချိန်ပိုပြီးလိုအပ်နေတယ်လို့လည်းသူတို့ကပြောဆိုကြပါတယ်ရှင်။